မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကို ethnic cleansing လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ် American လွှတ်တော်အမတ်တွေကရည်ညွှန်းပြောဆိုတာတွေရှိနေပေမဲ့ American နိုင်ငံရဲ့ဝန်ကြီးဌာနဘက်ကတော့ဒါနဲ့ပတ်သက်ပြီးတိတိကျကျဖြေဆိုသွားတာမရှိပါဘူးဒီအခြေအနေဟာကြေကွဲဝယ်လူသားဘေးဒုက္ခတစ်ခုဖြစ်တယ်လို့ပဲနိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတူကပြောပါတယ်အပြည့်စုံကိုကိုကျော်ကျော်သိန်းကတင်ပြမှာပ
ါရိုဟင်ဂျာဂျက်တဲမြန်မာနိုင်ငံကဘေးဒုက္ခအပေါ်အမေရိကန်ကြီးတုံ့ပြန်ဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်နဲ့ဂျာတာပရီနေကအမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှလုပ်တဲ့ကြားနာပွဲတွင်လူမျိုးတုံးသုံးတင်ရှင်းလင်းမှုအဖြစ်သတ်မှတ်ပြောဆိုရေးနဲ့ပတ်သက်လို့ကော်မတီဝင်လွှတ်တော်အမတ်တွေကအမေရိကန်နိုင်ငံရေးဌာနတာဝန်ရှိသူတူကိုမေးခွန်းထုတ်ပြောဆိုခဲ့ကြတာပါကြားနာပွဲကိုဦးဆောင်လုပ်တဲ့နိုင်ငံရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Ed Rice က
Just for the record myselfAnd Mr. Engel, this committee, we identify this as full-fledged ethnic cleansing.
Kendone, Mr. Engel, anine yo, di komdi anine wa, matan timbo biyo me suin. Da gu tagay lu myo rong su fin sinne mu upsi chenro ta ma pare.
Da wime le, cha na bwe ma, American suya goza, siyen khan din biya bi, mi gu ne gu upsi su gere. American nengen jayi ta na, asi a cha ne Pacific ye ya, du le tau nengen jayi wunji, Patrick Murphy garo. Tu ta ka nengen jayi ta na, ji gari pite, နိုင်ငံရေးဝန်ကြီး Rex Tillerson ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီး Nikki Haley တို့ပြောထားခဲ့ပူးတာတွေကိုပဲပြန်ကိုးကားပြီးတုံ့ပြန်ခဲ့ပါတယ်။လောလောဆယ်မှာတခြားလူငန်းစဉ်တွေဖြစ်လှုပ်ဆောင်နေကြတာရှိကြောင်းဘယ်သူတွေမှတာဝန်ရှိတယ်ဆိုတာကိုစမ်းစစ်နေကြောင်းပြောပြီ
း What we do know regardless of discussions about what to call it is that it's a human tragedy. Half a million people on the move across the border several hundred thousand.
ဘယ်လိုခေါ်ဆိုမယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးချက်တွေဘယ်လိုပဲရှိရှိကျွန်တော်တို့သိတာကတော့ဒါဟာကြေကွဲပွေလူသားဘေးဒုက္ခတစ်ခုပါပဲလူပေါင်းတန်းဝက်လောက်နေစားဖြတ်ကျော်ပြီးထွက်ပြေးသွားပါတယ်ပြည်တွင်းမှာအိုးအိမ်စွန့်ထွက်ပြေးရသူတိမ့်နဲ့ချီပြီးရှိပါတယ်အကြမ်းဖက်အခြေအနေတွေရပ်သွားစေဖို့လူသားစာနာမှုအကူအညီတွေပေးပို့ဖို့ဒါအပြင်နိုင်ငံတကာစံနှုန်းသတ်မှတ်ချက်တွေနဲ့ဆန့်ကျင်ပြီးရက်စက်တဲ့လုပ်ရက်တွေနဲ့ချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုဖော်ထုတ်ရေးအခုကိုပဲအရေးယူလှုံ့ဆော်ဖို့လိုပါတယ်
ကော်မတီဝင်တခြားလူတော်အမတ်တို့ကမစ္စတာမာဖီအနေနဲ့လူမျိုးတုံးသုံးတင်ရှင်းလင်းမှုအဖြစ်တိတိကျကျသတ်မှတ်ပြောဆိုတာမျိုးမလုပ်တဲ့အပေါ်ဘဝင်မကျဖြစ်ပြီးနောက်ထပ်မေးခွန်းတွေထုတ်ခဲ့ကြပြီမဲ့လဲမစ္စတာမာဖီကတော့ခြေကွဲပွဲလူသားဘေးဒုက္ခတစ်ခုဖြစ်တယ်ဆိုတာကိုပဲရပ်ခံပြီးဖြေဆိုခဲ့ပါတယ်လက်ရှိအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ပေါ်မှာပဲတနည်းအားဖြင့်အလေးပေးအာရုံစရမှာဖြစ်ကြောင်းဘာဖြစ်ခဲ့တယ်ဆိုတဲ့အတိအကျကိုသိနိုင်မှုဒါဟာအသေးအချာသုံးသပ်တွက်ချက်ပြီးစီစဉ်ထားတဲ့လုပ်ငန်းစဉ်ဖြစ်ကြောင်းအမေရိကန်ပြည်တော်စုအနေနဲ့ဒါကိုအားပေးထောက်ခံကြောင်းမစ္စတာမာဖီကပြောပါတယ်အခုချိန်ထိတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရဘက်ကလက်မခံသေးပါဘူးလက်ရှိမှာကိုပဲရခိုင်ပြည်နယ်မှာကုလသမဂ္ဂရောက်နေပြီးလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေစတင်ဖို့အစဉ်အသင့်ဖြစ်နေပြီဆိုတာမစ္စတာမာဖီကထည့်ပြောသွားပါတယ
် We've encouraged the government to invite senior UN figures to visit Burma engage discuss possible ways forward.And as the chairman
ကုလသမဂ္ဂအစိုးရတာဝန်ရှိသူတွေမြန်မာနိုင်ငံကိုလာရောက်ပြီးရှေ့ဆက်လှုပ်ဆောင်နိုင်ခြင်းနည်းလမ်းကိုဆွေးနွေးရေးဖိတ်ကြားဖို့အစိုးရကိုတိုက်တွန်းထားပါတယ်။ဥက္ကဋ္ဌကြီးပြောသွားသလိုပါပဲကုလသမဂ္ဂအနေနဲ့ရှေ့ဆက်လှုပ်ဆောင်နိုင်မယ့်နည်းလမ်းတစ်ခုကိုဖော်ထုတ်တာမှာနယူးယောက်မှာရှိတဲ့ကျွန်တော်တို့ရဲ့တန်အမတ်ကြီးနဲ့အဖွဲ့ဟာလုံခြုံရေးကောင်စီနဲ့ထဲထဲဝင်ပူးပေါင်းလှုပ်ဆောင်နေပါတယ်။ကုလသမဂ္ဂအနေနဲ့ကလှုပ်လို့ရတဲ့ကဏ္ဍတွေအများအပြားရှိတယ်ဆိုတာကျွန်တော်အလေးအနက်ပြောချင်ပါတယ်လူသားချင်းစာနာမှုတာဝန်ယူတာဝန်ခံမှုလူအခွင့်အရေးစသည့်အဖြစ်လှုပ်ဆောင်နိုင်ပြီးအဲ့ဒီကဏ္ဍအလုံးမှာကျွန်တော်တို့ဘက်ကတွန်းအားပေးနေပြီးတော့မြန်မာနိုင်ငံတွင်းမှာသက်ဆိုင်ရာကဏ္ဍအလိုက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲအားပေးနေပါတယ
်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်တနိုင်ငံတည်းကပေးနေတာမဟုတ်တလို့တနိုင်ငံတည်းကပေးတာမျိုးလည်းမဖြစ်သင့်ဘူးလို့လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာဒူးလက်ထောက်နိုင်ငံရဲ့ဝန်ကြီးမာခ်စတိုရလာကကြားနာပွဲတွင်ပြောသွားပါတယ်ဗီဒီနိုင်ငံကအကူအညီဒေါ်လာ33သန်းခွဲပေးထားပြီးကျန်တဲ့နိုင်ငံတွေအနေနဲ့
Denmark provided $3.1 million, Australia $4 million, the European Union €3 million, Canada $2.1 million,South Korea $1.5 million.
ဒိမကဒေါ်လာ $3.3 million. ဩစတြေးလျကဒေါ်လာ $4 million. ဥရောပဒိမကကယူရို
$3 million.
ကနေဒါကဒေါ်လာ $1.1 million. တောင်ကိုရီးယားကဒေါ်လာ $1 million ခွဲ။ဂျပန်ကဒေါ်လာ $4 million နဲ့ sorry အရေဗျားကဒေါ်လာ $15 million ကူညီထားပါတယ်။ဒါကအစပဲရှိပါသေးတယ်။
အခုညီပေးရေးဂရိကဝတ်ပြမှုဆိုင်ရာညီလာခံတရက်ကိုအောက်တိုဘာ23ရက်နေ့ကျလို့ရှိရင်ဂျနီဗာမှာကျင်းပနိုင်ခြေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာညီနိုင်မှုမစ္စတာလော့ခော့ကမနေ့တုန်းကကြေညာထားပါတယ်ဒါပေမဲ့အသေးစိတ်တော့မသိရသေးပါဘူးအဲ့ဒီအချိန်ကြာရင်နောက်ထပ်အကူအညီပေးရေးဂရိပြုဖို့အဆင်သင့်ဖြစ်မလားဆိုတာကျွန်တော်မသိပါဘူးဒါပေမဲ့ဒီဝင်းဒိုးဝင်ပိုးကိုတခြားနိုင်ငံတွေလည်းကူညီတဲ့ပိုးရေးတခြားဆိုရတဲ့နဲ့လက်တွဲလှုပ်ဆောင်မှုတော့တေချာပေါက်ကျွန်တော်တို့အဆင်သင့်ရှိနေပါမယ
်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမှတ်ပုံတင်ရေးဘင်္ဂလားဒေ့ရှ်အစိုးရကစပီးလုပ်နေတဲ့အပေါ်ဂျေဇုတင်တဲ့အကြောင်းလဲမစ္စတာစတိုရလာကပြောသွားပါတယ်ဂျာတာဘရီနိတ်ကလုပ်တဲ့ဂျာနာပွဲဟာအောက်လူတော်နိုင်ငံသားကြီးရာကော်မတီမှာသတင်းနှစ်ပတ်တောင်မရှိသေးတဲ့အချိန်တွင်ဒုတိယအကြိမ်ဖြစ်ပါတယ်စက်တင်ဘာလ28ရက်နေ့တုန်းကလည်းတကြိမ်လုပ်ခဲ့ပါသေးတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတကက်ဖွင့်ဆွေးနွေးပွဲတစ်ခုလုပ်ထားပြီးတိတ်မကြခင်မှာနောက်ထပ်ဆွေးနွေးပွဲတစ်ခုလုပ်မယ်လို့လက်ရှိအလက်ကြောင်ကထပြင်သစ်နိုင်ငံတာဝန်ကြီးကပြောထားပါဗျာခင်ဗျာ
ကိုကျော်ကျော်သိမ့်တင်ပြခဲ့တာပါ